ထောင်ဒဏ်2နှစ်ချခံခဲ့ရပြီးတဲ့နောက်အောက်လွှတ်တော်အမတ်အဖြစ်ကနေဖယ်ရှားခံရတဲ့အိန္ဒိယတိုက်ခိုက်ခံဆောင်ရာဟုလ်ဂန္ဒီကဒီမိုကရေစီကိုဆက်လက်ကာကွယ်သွားမယ်လို့ပြောကြားလိုက်ပါတယ်။သူ့အနေနဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပတ်သက်လို့မေးခွန်းထုတ်ရမယ့်ကိစ္စတွေကိုဆက်လက်မေးခွန်းထုတ်သွားမှာဖြစ်တယ်လို့ဒီကနေ့စနေနေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်
။ I'm here defending the democratic voice of the Indian people.
အိန္ဒိယပြည်သူတွေရဲ့လူလားချက်တွေအတန်းတွေအတိုင်းဒီမိုကရေစီကိုဆက်လက်ကာကွယ်သွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။သူ့အပေါ်ဆွဆွဲချက်တွေထောင်ဒဏ်တွေလွှတ်တော်အမတ်အဖြစ်ကနေဖယ်ရှားတဲ့လုပ်ရက်တွေကိုဂရုမစိုက်သလိုကြောက်လဲမကြောက်ဘူးလို့သတင်းတောက်တွေကိုပြောပါတယ်။အခုလိုသူ့အပေါ်လုပ်ရက်တွေကနိုင်ငံရေးအရာလုပ်နေတာလို့လည်းပြောပါတယ်။ဘီလီယံနာတတိယကြီးဂေါတမ်အာဒါနီနဲ့ဝန်ကြီးချုပ်နရင်ဒရာမော်ဒီတို့ကြားဆက်ဆံရေးကိုစုံစမ်းပေးဖို့သူတောင်းဆိုနေတဲ့အတွက်သူ့ကိုအောက်လွှတ်တော်အမတ်နေရာကနေဖယ်ရှားလိုက်တာဖြစ်တယ်လို့လည်းရာဟုလ်ဂန္ဒီကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဘီလီယံနာတတိယကြီးအာဒါနီရဲ့စီးပွားရေးလုပ်ငန်းတွေမှာငွေကြေးမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲမှုတွေကြောင့်အိန္ဒိယတရားလွှတ်တော်ချုပ်ကစုံစမ်းစစ်ဆေးဖို့အထူးအဖွဲ့ကိုတာဝန်ပေးထားပါတယ်။ရာဟုလ်ဂန္ဒီကိုထောင်ဒဏ်2နှစ်တရားရုံးကချမှတ်ခဲ့ပေမဲ့အယူခံဝင်နိုင်တဲ့ချက်30အတွင်းမှာအာမခံနဲ့သူ့ကိုလွှတ်ပေးထားတာပါ။ရှင်းနေအိန္ဒိယမှာကျင်းပမဲ့ရွေးကောက်ပွဲတွေကြာရင်ဝန်ကြီးချုပ်မိုဒီအတွက်ရာဟုလ်ဂန္ဒီဟာအဓိကပြိုင်ဘက်ဖြစ်လိမ့်မယ်လို့သုံးသပ်နေချိန်မှာထောင်ဒဏ်အပြစ်ပေးခံရတာလည်းဖြစ်ပါတယ်။